ားပြည်မှာသမရဒင်းရဲ့လွတ်တော်ဥက္ကဋ္ဌရွေးတာကိုပြည်တွင်းပြည်ပသတင်းမီဒီယာတွေမှာအများဆုံးဖော်ပြကြပါတယ်အထူးသဖြင့်ကျန်းပေါ်ပါတီဝင်ဖြစ်နှစ်ပေါင်းများစွာအသုံးချခံရတဲ့ဦးတီခွန်မြတ်ကို NLD ကိုယ်စားလှယ်တွေကလွတ်တော်ဥက္ကဋ္ဌအဖြစ်တင်းကြီးတင်းကြီးတီထောက်ခံကြတာဟာပြောသမားဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီမှမကျေနပ်သူတွေရှိပေမဲ့လွတ်တော်ကိုယ်စားလှယ်တွေဟာ NLD ခေါင်းဆောင်ပိုင်းကစီမံတာကိုနာခံကြပါတယ် NLD အမတ်ကြီးလွတ်တော်ဥက္ကဋ္ဌလုံးစင်ကကျန်းပေါ်ပါတီဝင်ဦးတီခွန်မြတ်ဟာဒုတိယဥက္ကဋ္ဌဖြစ်ပါတယ်ကျန်းပေါ်ပါတီကနှုတ်ထွက်ပြီးခွန်လအကြမှာဦးတီခွန်မြတ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခံရပြီး NLD အမတ်ဦးထွန်းထွန်းဟိန်ကိုဒုဥက္ကဋ္ဌအဖြစ်ရွေးချယ်ပါတယ်ကျန်းပေါ်ပါတီကိုအတိုက်ခံလို့ဒေါ်စုကသဘောမထားပါဘူးနိုင်ငံအကျိုးကိုကြည့်ပြီးမတူခွဲပြားတဲ့ပါတီတွေကိုလက်တွဲတဲ့အခါလက်တွဲရမယ်ကူညီတဲ့အခါကူညီရမယ်ဝေဖန်တဲ့အခါဝေဖန်ရမယ်လို့တော်စုကဒုတိယအကြိမ်လွတ်တော်နှစ်နှစ်မြောက်အခမ်းအနားမှာပြောသွားပါတယ်အခြားပါတီနဲ့အစုအဖွဲ့တွေကိုရန်သူလိုသဘောမထားပဲစုစည်းနိုင်တာဟာဒီမိုကရေစီစိတ်ဓာတ်လို့ဆိုပါတယ
်ကြောင်းလေးချင်းရောက်ပြီးဆိုတဲ့ကြွေးကြော်သံနဲ့ရွေးကောက်ပွဲနိုင်ခဲ့တဲ့ NLD ပါတီဟာအာဏာရပြီးမကြာမီပါတီတွင်အပြောင်းအလဲတွေလုပ်ရပုံကိုတင်းအေးဆိုသူကဖေဖော်ဝါရီ2ရက်ထုတ်မြန်မာတိုင်းနေ့စဉ်မှာစုစည်းဖော်ပြထားပါတယ်ပထမဆုံးနှုတ်ထွက်သွားသူဟာဝန်ကြီးနယ်ဝန်ကြီးချုပ်ဖြစ်ပါတယ်။ဒီနေ့အစောပိုင်းမှာအရာဝတီတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတဦးနှုတ်ထွက်ကြပြီးမကွေးတိုင်းဒေသကြီးမှာဝန်ကြီးနှစ်ဦးနဲ့ပဲခူးတိုင်းဝန်ကြီးနှစ်ဦးနှုတ်ထွက်ကြပါတယ်။တာဝန်ဖယ်ရှားခံရသူတွေလည်းရှိပါတယ်။ရှမ်းပြည်နယ် NLD ခေါင်းဆောင်6ဦးအရင်ဆုံးတာဝန်ရပ်ဆဲခံရပါတယ်။လွတ်တော်ကိုယ်စားလှယ်3ဦးဒုဝန်ကြီးတဦးနဲ့ရခိုင်ပြည်နယ်ဝန်ကြီးတဦးတောင်ဝန်ကနေဖေရှားခံရပါတယ်အမျိုးသားလွတ်တော်ကော်မတီဥက္ကဋ္ဌ2ဦးကိုလည်းတောင်ဝန်ကနေဖေရှားလိုက်ပါတယ
်ပါတီကစမ်းမထားတဲ့အတိုင် NLD လွတ်တော်ကိုယ်စားလှယ်တွေလှုပ်ဆောင်နိုင်ဖို့အတွက်လွတ်တော်ဥက္ကဋ္ဌကကျောင်းသားတွေလိုကြီးကျယ်ခုခဲပုံကိုပြင်သစ်ပညာရှင်ရင်းနော့အီဂတူကလွန်ခဲ့တဲ့မတ်လ9ရက်နေ့ထုတ် DVB website မှာရေးထားပါတယ်အနာရပါတီမှာစီးလုံးညီညွတ်မှုနဲ့စီကံရှိမှုဟာတော်ဝင်သည့်အစိုးရရဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်လိုအပ်ချိန်မှာလွတ်တော်ကိုယ်စားလှယ်အားလုံးထောက်ခံပေးဖို့ကိစ္စဟာခေါင်းဆောင်ပိုင်းရဲ့တာဝန်ပါပဲအခုအချိန်အထိတော့သဘောထားကွဲလွဲတဲ့ NLD အမှတ်မရှိသေးပါဘူးပြားနာမှုသို့မဟုတ်ခီးလွန်နေမှုကြောင့်မဲပေးနိုင်လို့လောက်ပဲရှိပါတယ်ဘယ်နေမှာမှမဆိုအာဏာရပါတီဟာပါတီလိုက်မလိုက်နာသူကိုအပြစ်ပေးနိုင်ပါတယ်NLD ကလည်းသဘောထားကွဲလွဲမှုမရှိအောင်ကြိုးပမ်းနေတာတွေ့ရပါတယ်တဲ့
ပါတီဝင်နိုင်ငံရေးသမားတဦးရဲ့အနာဂတ်ကိုအာဏာရပါတီကထိန်းချုပ်တာဟာလွတ်တော်နိုင်ငံရေးရဲ့အခြေခံတစ်ခုဖြစ်တာမို့ NLD ပါတီလည်းမကင်းနိုင်ပါဘူးတစ္ဆာရှိတဲ့အမားခံတွေကိုအခွင့်အရေးနဲ့ယာရူးအစဉ်အတန်းတွေပေးနိုင်ပါတယ်2012ကြားပြတ်ရွေးကောက်ပွဲနိုင်တဲ့ NLD အမတ်တွေဟာ2016မှာအစိုးရဖွဲ့တဲ့အခါကြာရူးကြီးငယ်ကြလာကြပါလေပြဿနာလို့သူတွေကိုဖယ်ရှားတဲ့နီလန်းနဲ့လဲပါတီစီယုံရေးတိဆောက်တယ်လို့ရေနော့အီဂါတူကဆိုပါတယ်ပါတီဝင်တူဟာပါတီလိုင်းကိုလိုက်ဖို့တောင်းဝန်ရှိတာမို့မလိုက်နိုင်သူဟာဖယ်ရှားခံရဖို့များပါတယ်2010ရွေးကောက်ပွဲ NLD သဘေးမှောက်စဉ်ကပါတီတွင်သဘောထားကွဲလွဲတာမျိုးမဖြစ်ရအောင်နာဂမ်မဲ့လူငယ်တွေကိုသာ NLD ခေါင်းဆောင်ပိုင်းကဥစားပေးတာတွေ့ရတယ်လို့လဲဒေါက်တာအီဂတူးကဆိုပါတယ
်ပါတီလိုင်းကိုတွေးဖယ်ခြင်းနဲ့လွတ်တော်အမတ်ကိုထောက်ပံ့မှုရပ်ဆိုင်တဲ့နည်းနဲ့ထိ ंछ ုပ်နိုင်တယ်လို့ရင်းနော့အီဂတူးကဆိုပါတယ်လွတ်တော်အမတ်တွေရဲ့နိုင်ငံခြားခရီးစဉ်နဲ့ပြည်တွင်းလုပ်ငန်းစဉ်တွေကို NLD ခေါင်းဆောင်ပိုင်းကရပ်ဆိုင်နေရှိပါတယ်ဒါတွေမကသေးပါဘူး NLD အမတ်ဟာရရှိတဲ့လက10သိန်းနဲ့က2သိန်းကျော်ကိုပါတီရပုံကိုထည့်ရပါတယ်အခြားပါတီတွေပေးရတဲ့ရံပုံငွေတဲ့အများကြီးပို့ပေးရတယ်လို့ဆိုပါတယ်။ရေတို့ကြည့်ရင်တော့စီကန်နီလန်တင်းကျက်တာဟာ NLD ပါတီရဲ့လွတ်တော်နိုင်ငံရေးကိုထိခိုက်စရာအကြောင်းမရှိပါဘူး။ဒါပေမဲ့အစောအစထုတ်ပြခွင့်မရဘဲအမိန့်နာခံတဲ့ဘဝမှာအနေကျလာရင်နိုင်ငံရေးကိုစိတ်ကုန်ပြီး NLD ပါတီကိုရောလွတ်တော်ကိုရောစွန့်ခွာသွားသူတွေရှိလာနိုင်ပါတယ်။လွတ်တော်မှာ ဝိုင်းရဲ့အမတ်တွေနေပြီးအတွေ့အကြုံမရှိတဲ့အမတ်တွေများလာတာမြန်မာဒီမိုကရေစီအရေးပါကျော်သွားရမယ့်အခက်အခဲတစ်ခုဖြစ်လာပါတယ်အတွေ့အကြုံနဲ့အရေးချင်းရှိတဲ့လက်တော်အမတ်တွေကိုလက်လွတ်လိုက်ရတာဟာ NLD ပါတီအတွက်ဆုံးရှုံးမှုဖြစ်ရင်သာမကဘဲမြန်မာလက်တော်နိုင်ငံရေးဓလေ့ကိုလည်းအားနည်းစေကြောင်းပြင်သစ်ပြင်ရရှင်ဒေါက်တာရီနော့အိုက်ကတူကသုံးသပ်ထားပါတယ်ခင်ဗျာ